ကနေဒါဝန်ကြီးချုပ် Justin Trudeau ဟာသူ့ရဲ့ခေါင်းဆောင်မှုပေါ်မကျေနပ်မှုတွေတိုးလာတာကိုရစိုင်နေရတဲ့နောက်ယာရုကနေနှုတ်ထွက်မယ်ဆိုပြီးကြေညာလိုက်ပါတယ်ဒီမတိုင်ခင်လေးကပဲသူ့ရဲ့အစိုးရအဖွဲ့အတွင်းဗန်ဒိုင်းဝန်ကြီးကယာရုကရုတ်တရက်နှုတ်ထွက်သွားတာကြောင့်အစိုးရအဖွဲ့အတွင်းကမောက်ကမအခြေအနေတွေတိုးလာနေတယ်ဆိုတာကိုပြနေပါတယ်အစိုးရအဖွဲ့အတွင်းပြဿနာတွေကြည့်ရင်လာမယ့်ရွေးကောက်ပွဲမှာသူဟာအကောင်းဆုံးရွေးချယ်စရာမဖြစ်နိုင်တော့ဘူးလို့ကနေဒါဝန်ကြီးချုပ်ကအဲ့ဒီကြေညာချက်မှာဖော်ပြပါတယ်Liberal Party အနေနဲ့ခေါင်းဆောင်တစ်ခုရွေးချယ်နိုင်တဲ့ဒီသူ့အနေနဲ့ဝန်ကြီးချုပ်တာဝန်ဆက်ယူသွားမယ်လို့တော့ပြောပါတယ်။လာမယ့် January 29ရက်နေ့မှာပြန်ဆဖို့ရှိနေတဲ့လွှတ်တော်စည်းဝေးကိုလည်း March 24ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတူကပြောပါတယ်။ဒါဟာ Liberal Party အတွက်ဒီခေါင်းဆောင်တစ်ခုရွေးချယ်နိုင်ဖို့အချိန်ပေးထားတာလည်းဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ် Trudeau ဟာ Conservative Party ရဲ့7နှစ်ကြာအုပ်ချုပ်မှုပြီးတဲ့နောက်2015ခုနှစ်မှာဝန်ကြီးချုပ်တာဝန်ယူခဲ့တာပါ။စာတက်ခါဇာကလူကြိုက်များတဲ့အသက်53နှစ်အရွယ်ဝန်ကြီးချုပ် Trudeau ဟာမကြာသေးခင်နှစ်တွေအတွင်းကကနေဒါနိုင်ငံတွင်အစားအစာနဲ့အိမ်စည်းအဆမတန်တွေတက်လာတာရွှေပြောင်းဝင်ရောက်သူတွေတိုးလာတာစတဲ့ဒီအကြောင်းအရာမျိုးစုံကြောင့်အတော်လေးကိုလူကြိုက်နေလာခဲ့ပါတယ်။ကနေဒါထုတ်ကုန်တွေကိုကုန်သွယ်ရေးခွန်တိုးကောက်မယ်ဆိုပြီးတော့အမေရိကန်ရွေးကောက်ခံသမ္မတ Trump ကချင်းချောက်ထားတာကြောင့်နိုင်ငံတကာမှာလည်းကနေဒါအတွက်အတော်လေးကိုအကြိုက်ရစရာတွေကြုံလာခဲ့ပါတယ်ခင်ဗျ။